မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်ခံရသူအတည်ပြုလူနာတိုးလာတဲ့အထက်ကျန်းမာရေးဝန်ထမ်းတွေပါပါလာနေပြီးအများစုကကံရောဂါကုသရေးပိုင်းတာဝန်ထမ်းဆောင်နေရသူတွေဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။ကံရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပါဝင်နေ့စဉ်အတည်ပြုလူနာ 1,500 လောက်ရှိနေတဲ့အထက်ကျန်းမာရေးဝန်ထမ်းတွေလည်းပါဝင်လာနေပါတယ်။အခုဆိုရင်ကျန်းမာရေးဝန်ထမ်း900ကျော်ကူးစက်ခံရပြီးအများစုကဆေးရုံတွေမှာတာဝန်ထမ်းဆောင်နေရသူတွေဖြစ်တယ်လို့လည်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ရောဂါကူးစက်မှုတွေနိုင်ငံအဝန်တိုးလာတာနဲ့အများကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေလည်းကြီးမားလာတယ်လို့ကိုဗစ်လူနာတွေကိုအဓိကထားကူတာပေးနေတဲ့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကူတာမှုဌာနမှူးဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ်
။အဓိကကကာလကြာရှည်လာတဲ့အခါကျတော့ကျောင်းဝန်သူနာပြုတွေကလည်းပင်ပန်းသာပြုလာပြီနော်ကိုယ့်ရဲ့အတိုင်းဝိုင်းတွေကလည်းပဲကြောက်ကကူးစက်ခံရပြီဆိုရင်ကျန်တဲ့ဖြစ်ဖြစ်မှုရှိတဲ့လူတွေကလည်းကွာရန်တင်းဝင်ရတာတို့ဘာလို့နောက်ကျောင်းဝန်သူနာပြုတွေအနေနဲ့ပြန်ပြီးတော့ကျမကြီးပြန်ကောင်းလို့ပြန်လာတဲ့အခါလေးပဲသူတို့ကချက်ချင်းပြန်ဆင်းကြရတယ်လေလူမှမရှိတာကြာလာတဲ့အခါကျရင်သူတို့ပင်ပန်းလာနေတယ်အဲ့အတွက်ကျွန်တော်တို့ကဟို volunteer ဆရာဝန်ဆရာမတွေကိုအရင်တော့တခြားတိုင်းနဲ့ပြည်နယ်တွေကနေပြီးတော့ခေါ်ပြီးတော့ကျန်ကိုအင်အားဖြစ်တယ်ဆိုပေမဲ့အခုတခြားတိုင်းနဲ့ပြည်နယ်တွေမှာပါတက်လာတဲ့အခါကျသူတို့နယ်မြေတွေကနေဒီဘက်ကိုလာဖို့ကသူတို့ကလည်းကိုယ်နယ်မြေထဲမှာလည်းကိုယ်တိုင်းဒေသထဲမှာလည်းကိုယ်လို့အောင်မှာဆိုရင်အဲ့ဒီလိုအခက်အခဲတွေကရောင်းတကူတည်းဆိုရင်သူများကကိုလို့ရပါမယ်တခြားတနေငံလုံးပြန်နေရင်အဲ့ဒါဒါအဓိကအခက်အခဲတစ်ခုပဲ
မြန်မာနိုင်ငံမှာကံရောဂါကူးစက်မှုတွေတကြောပြန်ကြုံနေရချိန်မှာပဲနိုဝင်ဘာ10ရက်နေ့ကရွေးကောက်ပွဲတွေကျင်းပခဲ့ရမှာလူများနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေကြတာပါတတလုံးမှာလည်းကံရောဂါကူးစက်မှုတွေနိုင်ငံဝန်ပြန့်နှံ့လာနေသလိုလာနေချီကြလာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအတွက်စိန်ခေါ်မှုတွေလည်းကြီးမားလာတယ်လို့ဒေါက်တာမော်မော်ဦးကပြောပါတယ်
။အထူးသဖြင့်တော့အရေးအတွက်ကလည်းငကိုတွေကကျွန်တော်တို့ရှိမှနေတာက ICU ကိုထိမှန်ပေးနိုင်တဲ့မေးစည်းပေါ့နော်။မေးစည်းဆိုတာကလည်းအထူးကူဆရာဝန်ဆိုတဲ့အတွက်ကြောင့်ဘလူပဲလာကူတခြားအစားထိုးလို့မရဘူးပြောအထူးကူဆိုတာ။ဒီတစ်ပြင်းနဲ့ဝန်ပြီးလာရင်ရက်ချေလာများဖြစ်လာရင်ဒီနေ့လာလည်းဒီလူဒီနေ့လာလည်းဒီလူကိုမဖြစ်မနေလို့နေရင်ဒီကြားထဲကုသမှုခိုင်းတော့မှာကမန်ဂရမ် isolation လို့ပြီးကုသတဲ့နေရာကိုပြည်စင်တာတွေကိုတော့တက်လိုက်ပြီးတော့လည်းပြန်လာပြီးပြန်လို့ရလိုက်နေအလောက်အထိဟိုဖြစ်နေမယ်ဆိုတာတခြားလူတွေသိပြီးကျင်တယ်အဲ့ဒီအတွက်ကြောင့်ဟိုကုသမှုတွေပြန်မှာမရှိနေပြီးကျင်တယ်ကုသမှုတွေခွင့်သက်တွေကိုဖျက်ဆီးကျင်တယ်ပစ္စည်းတွေရမရှိတဲ့ကိစ္စကပတ်သက်ရှင်ဝယ်လို့ရပါမယ် human resource ကိစ္စကအမတန်စဉ်းစားရတဲ့ကိစ္စဖြစ်တယ်ကြာလားကာလကြာရှည်နော်ဖြစ်လာမှာကိုကြောက်တယ်ပေါ့နော်အဲ့လို
ပြည်ရင်းကံရောဂါအခြေအနေကြောင့်တချို့ဆေးရုံစည်းကမ်းတွေကိုယာယီပိတ်ထားတာရှိသလိုဒီလိုကာလမှာဖျားနာသူလူနာတွေအတွက်လက်ခံကူတာပေးနေတဲ့နေရာတွေလည်းအကန့်အသတ်နဲ့ရှိနေတာပါရန်ကုန်တိုင်းတွင်ကမြို့နယ်တွေမှာဖွင့်လှစ်ထားတဲ့ဖျားနာကူဆေးကမ်းတွေမှာတော့ယောဂတန်တရားရှိသူလူနာတွေကိုအဓိကထားချိန်ပေးနေပြီးလိုအားပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တွေအနေနဲ့လည်းကံရောဂါကူးစက်မှုကိုကာကွယ်နိုင်ဖို့သတိပြုဆောင်ရွက်နေတယ်လို့မင်္ဂလာတော့လူလူအခြေပြုဖျားနာကူအခမဲ့ဆေးကမ်းတာဝန်ခံဒေါက်တာအိမွန်မွန်ကျော်ကပြောပါတယ်
ကျမတို့ကတော့ level 2နဲ့ပဲလူနာကြည့်ရပါတော့เนาะ level 2ဆိုတာကျမတို့ကတော့ဟိုပါပေါ့ waiting area တက်တက်နောက်တုံ့ပြန်စနစ်နဲ့သွားတယ်ပေါ့လုံးဝလူနာတော့အတက်နိုင်ဆုံးတော့ nan touch နဲ့သွားတယ်သာမိုမီတာစာပြီးတော့မှဒေစာနဲ့ပဲပေါ့ကျမတို့က SPO 2နဲ့အဓိကတက်မီစာတော့အဓိကတိုင်းတာပေါ့เนาะအရေးကြီးရဲ့လူနာတော့ပေါ့เนาะဟိုပါပဲကျမတို့က pressure ချိန်တာတော့အဲ့ဆိုလဲကျမတို့ PPE နဲ့ပဲသွားတယ်မှ PPE ဝတ်တဲ့လူပဲ깟ခိုင်းထားတယ်ပေါ့เนา
ะဟုတ်ကဲ့
နောက်ပိုတက်တာတွေပါတော့ကျမတို့ကတော့ဒီချာတော့လှုပ်ထားတယ်အကူကတော့လေအရေးပြန်နေပါတယ်ပေါ့နော်အကူကတော့အလုံးလုံးလောက်တော့ပေါ့နော်အခုတည်းကတော့အလူရှင်နေနည်းနည်းလှူနေသေးတော့အစင်တော့ပြေပါတယ်မာ PPE တွေပါတယ်လေ level 2တွေစာချင်းခေါင်းချိန်ပါတယ်အစင်တော့ပြေပါတယ်အခုတည်းတော့လေဟုတ်ဟုတ
်ကုသသူလူနာတိုးလာတာနဲ့အများကျန်းမာရေးဝန်ထမ်းလိုအပ်ချက်ကလည်းပိုများလာနေပြီးကံယောဂါကာကွယ်စီမင်းတွေကိုစပီးလိုက်တာပေါ့နဲ့ယောဂါတန်တရားရှိလာပြီးဆိုဖျားနာကူဆေးရံတွေစီအမြန်ဆုံး၅ရောက်ပြသဖို့ကိုဒေါက်တာအီမွန်မွန်ကျော်ကတိုက်တွန်းထားပါတယ်
မနေ့ကတွေးလိုက်တာဆိုရင်လည်းတော့မကောင်းညာပြေသွားတာလေတက္ကသိုလ်ဟိုအားတွေပါချားတယ်ဘာကြောင့်ချားပြန်စလားပြပေါ့နော်အဲ့ဒါကျမတို့အဓိက GP တွေမှာဆိုလည်းအချားမကြည့်ပေါ့နော်ကျမတို့ fever clinic ကလည်းတိုင်ရန်အချားကြည့်ပေးပေါ့နော်ကြည့်ပြီးတော့အမရဲ့ဘာဖြစ်ဖြစ်ဆေးရုံမှာဝက်လောက်ကတော့နေသွားတယ်ဘာဖြစ်ဖြစ်ကြည့်သူလူတို့ကလည်းအမှန်ငယ်တော့ဆေးရုံထက်ဆိုင်ကျမတို့ဒီ clinic တွေပိုအားကိုတယ်ပေါ့နော်အားကိုရယ်အခုကကြတော့ကျမတွေးတာပေါ့နော်ကျမ phone consultation ကပိုများတယ်အခုလေတောက်လျှောက်ဖြေနေရတာပေါ့နော်အနမ်းပြောက်တယ်ကျမတို့ခေါ်တယ်လာတချို့ကလည်းအနမ်းပြောက်တယ်အိမ်မှာစိတ်ကူတယ်ပေါ့နော်အနမ်းပြောက်တယ်အဖျားတယ်ဘာမှမပြောဘူးအလုပ်ပြန်ဝင်တော့မှထောက်ခံစားလာတောင်းတာပေါ့အဲအဲ့လိုမျိုးတွေပေါ့နော်အခုကအထက်အပြင်မှာကတော်တော်စိတ်ကူတဲ့လူများနေပုံဖြစ်နေလေအပြင်နေမှာလေအခုအနမ်းတချို့ကြလည်းညားတာပေါ့နော်အနမ်းပြောက်နေအောင်နှာပိတ်တယ်ပဲပြောနေတာပေါ့နော်တတိယကတော့ပြည်သူလူထုပါဝင်မှပဲရမှာကျွန်တော်တို့ဘယ်လောက်လုပ်လို့လေအခုလိုဒီလို
ကျမရင်းနဲ့အကြောင်းကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ကြည့်ချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကြောင့်သေဆုံးသူ1928ဦးနဲ့ကုသသူအတည်ပြုလူနာ7,316ဦးရှိပါတယ်။ ကိုဗစ်ရောဂါကာကွယ်ဆေးထွက်ရှိလာမယ်ဆိုရင်လည်းမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာထူးနှံမှုကအချိန်တို့အတွင်းမဖြစ်နိုင်တာကြောင့်ကာယရောဂါကာကွယ်ရေးလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားရမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျမကတော့စုစုပေါင်း VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါရှင်။